ချင်းပြည်နယ်တီတိမ်မြို့နယ်ထက်ကမြို့အဝင်အထွက်စစ်စီရေးကိတ်ခုမှာဒီကနေ့စက်တင်ဘာ19ရက်နေ့မနေ့အစောပိုင်းကပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။မနေ့ညကလည်းမုံရွာမြို့ကမြန်မာပြည်အားဖြန့်ဖြူတဲ့ရုံမှာပောက်ကွဲမှုဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေထက်ကမုံရွာမှာစစ်အင်အားအမြောက်များတိုးချထားခြင်းပောက်ကွဲမှုဖြစ်တယ်လို့မြို့ခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုတော့မခွာညိုကတင်ပြထားပါတယ်ရှင်။
ချင်းပြည်နယ်တိရိပ်မြို့နယ်တဲကခိုင်ကန်းရဲစခန်းနဲ့စစ်စီရေးဂိတ်မှာဒီကနေ့စက်တင်ဘာလ19ရက်မနေ့9နာရီဝန်းကျင်မှာအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။အဲဒီဂိတ်ဟာကလေးမြို့ကနေ9မိုင်လောက်အကွာသာဝေးပြီးကလေးတက္ကသိုလ်နဲ့1မိုင်လောက်အကွာမှာရှိတဲ့စစ်စီရေးဂိတ်ဖြစ်ပါတယ်။ကလေးမြို့ဝင်ထွက်ကိုစစ်ဆေးတဲ့ဂိတ်မှာပြစ်ခတ်ပောက်ကွဲမှုတွေအတွင်းရဲတပ်ဖွဲ့ဝင်9ယောက်တေဆုံးတယ်လို့ဒေသခံတွေကပြောပါတယ်။
ဘာလဲဒီဘာပေါ်တော့စကိုင်းတိုင်းနဲ့စင်ဒီနဲ့အဆက်ပေါ့အိုင်ကန်ရက်စကန်ဆိုတာရှိတယ်ဒီကလေးတက်ကူမဲ့တော့တော်လေးတော့နီးတယ်အဲ့မှာမနေ့9နာရီလောက်ပေါ့နော်အပြန်လန်ပြစ်ကြတယ်လို့ပြောတယ်ဒီအတွဲလိုက်ဆဲတာတွေရောအဲ့ပြီးတော့ဘုံကွဲတန်5ချက်လောက်တော့ကြားတယ်ပေါ့သူတို့ဘက်ကနေဒီစစ်ကောင်စီဘက်ကနေရေ5ယောက်ပြီးတယ်ပေါ့အနောက်မှာသူကလေဒီကလေးမျိုးကသွားလာပဲဖြစ်ဖြစ်အော်တောင်ပေါ်ဆင်းလာပဲဖြစ်သူကဖြစ်တဲ့ကိတ်ရှိတယ်ပေါ့ဆက်စေးကိတ်လေအဲ့တော့အဲ့ရက်စကန်လည်းရှိတယ်အဲ့ညမှာဖြစ်ကြတယ်ဆိုတော့မနေ့9နာရီ
စစ်ကောင်စီဘက်ကတော့တိရိပ်မြို့နယ်ခိုင်ကန်းနယ်မြေရဲစခန်းကိုစခန်းနောက်ဖက်မှာရှိတဲ့ဘိုးခိုင်ကန်းပန်းချာနာကနေအကြမ်းဖက်သမားတွေမနေ့9နာရီခွဲကလာရောက်ပစ်ခတ်တယ်လို့သတင်းထုတ်ပါတယ်။လုံခြုံရေးတပ်ဖွဲ့တွေဘက်ကပြန်လည်ပစ်ခတ်တဲ့အတွက်လာတိုက်ခိုက်သူတွေစုပ်ပြေးသွားကြောင်းနဲ့စခန်းရုံးကအုံနံရန်ကြည်ထူမှန်တာကလွယ်လို့တယောက်မှထိခိုက်ဒဏ်ရာရတာမရှိဘူးလို့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ကလေးမျိုးဒေတာတဝိုက်မှာစစ်ကောင်စီတပ်တွေနဲ့ဒေတာကန်လုံခြုံရေးတပ်ဖွဲ့တွေကြားမကြမကြအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားနေတာပါ။မနေ့ကတော့ကလေးမျိုးကလူငယ်6ဦးနေတဲ့အိမ်ကိုစစ်ကားတွေနဲ့ပိတ်ဆို့ရှာဖွေပြီး6ယောက်လုံးကိုဖမ်းသွားပါတယ်။စကိုင်းတိုင်းနဲ့အကြီးဆုံးမျိုးဖြစ်တဲ့မုံရွာမျိုးကမြမပီယာရုံမှလည်းစက်တင်ဘာလ16ရက်နေ့ကပောက်ကွဲမှုဖြစ်ပါတယ်။အဲဒီရုံဟာမုံရွာမျိုးတလွားကိုဘီယာဖြန့်ဖြူးတင်ပို့နေတာဖြစ်ပါတယ်။မုံရွာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ MPDF ကိုစားပြုတပ်မဏိဖွဲ့ကဒီပောက်ကွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောပါတယ်။ပောက်ကွဲမှုတွင်ထိခိုက်ဒဏ်ရာရသူရှိတယ်လို့တော့မကြားရပါဘူး။မုံရွာမြို့မှာစစ်တပ်ကအင်အားသိသိသာသာတိုးမြှင့်ထားတဲ့ကြားကပဲအခုလိုပောက်ကွဲမှုဖြစ်ခဲ့တာပါ။မြို့တဝိုက်အရက်ဝတ်လှည်ခင်းတွေရှိနေသလိုလမ်းသွားလမ်းလာပြည်သူတွေထဲမှာတန်ပြန်ရှိရင်စစ်ဆေးနေတယ်လို့လည်းမုံရွာမြို့ကတယောက်ကပြောပြပါတယ်။
လုံးချုံကြီးရဲ့နေသားတော့အခုဒီအင်အားဖြည့်ဖြည့်စားအချိန်ရပေါ့နော်ညောဒီမုံရွာကဟိုပြီးသူအကူစားပြီးပေါ်လုံးတွင်နေမှာသူဟိုညာပြည့်ယူထားရပေါ့နော်မမေ့ကနေကနေပြီးတော့တက်ကအင်အားကူးထားတာဒီပေါ်လုံးတွင်အပြည့်လေနေရာယူထားတာရှိတယ်ပေါ့အဲ့ဒါကဟိုကဏီဘက်ကိုဟိုစစ်ကူတက်မလားဒါမှမဟုတ်ဒီမုံရွာအနည်းချွတ်ဝိုက်ကဒေတာတွေဖိမလားဆိုတော့မသိရသေးဘူးပေါ့နော်သူတို့တက်ဒီပေါ်လုံးတွင်နေမှာတက်ဆွဲထားတာတော့ရှိသေးတယ်ချင်းအင်အားလည်းတော်တော်များတယ်
မွန်ပြည်နယ်မော်လမြိုင်မြို့ကန္နာလမ်းမှာလည်းဒီကနေ့မနေ့ဘုံတလုံးပောက်ကွဲခဲ့ပါတယ်။တခါမန္တလေးတိုင်းဒေသကြီးမန္တလေးမြို့မဟာအောင်မြင်မြို့နယ်ကရက်ွက်အုပ်ချုပ်ရေးမှူးရုံးတစ်ခုမှာစက်တင်ဘာလ16ရက်နေ့ညတုန်းကအသေးစားပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးအထိခိုက်တော့မရှိခဲ့ပါဘူး။မြန်မာနိုင်ငံနေရာတချို့မှာအခုလိုလုံခြုံရေးအခြေအနေမတိမငြိမ်ဖြစ်နေပေမဲ့စစ်အာဏာရှင်စန့်ကျင်ရေးစံတာပြမှုတွေကတော့ဆက်ပြီးရှိနေပါတယ်။မန္တလေးမြို့မှာဆိုရင်ဒီကနေ့တန်ခတမကတပိတ်စက်မှုတပိတ်ဖျားကြီးတပိတ်တမဝါရမတက္ကသိုလ်ကျောင်းသားကျောင်းသူတပိတ်တွေအပြင် LGBTIQ တပိတ်စစ်ကြောင်းတစ်ခုလည်းထွက်ခဲ့ပါတယ်။ရွှေဘိုကလေးတဝဲဆလင်းကြီးနဲ့လက်ပရောင်းဒေတာတွေမှာလည်းစစ်အာဏာရှင်စန့်ကျင်ရေးခြိတက်စံတာပြပွဲတွေရှိခဲ့ပါတယ်ရှင်။